ရခိုင်ပြည်နယ်တွင်းရခိုင်တိုင်းရင်းသားလက်နက်ကင်တပ် AA နှင့်မြန်မာစစ်ရဲစစ်တပ်တို့ကြားအပြင်းထန်ဖြစ်ပွားနေတဲ့တိုက်ပွဲတွေအများဆုံးရဆိုင်ပေးဖို့ရခိုင်ပြည်နယ်လွှတ်တော်ကတိုက်တွန်းတဲ့အဆိုကိုပြည်နယ်လွှတ်တော်မှကန့်ကွက်သူများရှိတည်ပြလိုက်ပါတယ်။စစ်ရဲပေးဖို့ရခိုင်ပြည်နယ်အစိုးရကနေတဆင့်ပြည်အောင်စုအစိုးရကိုတိုက်တွန်းပေးဖို့ဒီအဆိုကိုရခိုင်ပြည်နယ်လွှတ်တော်မှတင်သွင်းခဲ့ရပါမယ်။ငင်းကြိမ်ဖော်ဆောင်နေချိန်မှာအမြင့်ပြုတ်ချေမုံရင်လန်းစဉ်ကိုမချင့်သုံးမဲနဲ့စီးစက်ညီနိုင်ကြပါလို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ကတိုက်တွန်းထားပါတယ်။ပြည်စုံကိုမဆုမုံကပြောပြပေးပါလိမ့်မယ်ရှင်
။ဟုတ်ပါတယ်။ဒေသခံရခိုင်မျိုးနွယ်စုထောင်နဲ့ချီပြီးတော့ထွက်ပြေးတိမ်းရှောင်နေကြရတဲ့အထိအပြင်းထန်ဖြစ်ပွားနေတဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့မြန်မာဆိုရတပ်တို့ကြားတိုက်ပွဲတွေကိုအမြန်ဆုံးရပ်တန့်ပေးဖို့ပြည်နယ်ဆိုရကနေတစင်ပြည်ထောင်စုအစိုးရကိုတိုက်တွန်းကြောင်းအဆိုကိုတော့ရခိုင်ပြည်နယ်အတွင်းကရခိုင်ပြည်နယ်ရသေးတောင်မြို့နယ်မဲဆန္ဒနယ်အမှတ်1ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဦးတန်းနိုင်ကပြည်နယ်လွှတ်တော်အစည်းအဝေးမှာတင်သွင်းခဲ့တာဖြစ်ပါတယ်။ဒီအဆိုပေါ်မှာတော့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်၅ဦးကထောက်ခံဆွေးနွေးခဲ့ပြီးလွှတ်တော်တစ်ခုလုံးရဲ့အဆုံးဖြတ်ရယူရမှာတော့ကန့်ကွက်သူမရှိအတည်ပြုနိုင်ခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ကတိုက်ပွဲတွေကြောင့်ပြည်သူတွေစစ်ဘေးဒုက္ခရောက်နေကြရတဲ့အတွက်အခုလိုမျိုးပြည်နယ်လွတ်တော်ထဲမှာအဆိုတင်သွင်းပြီးဆွေးနွေးခဲ့ကြရတာလို့ရခိုင်ပြည်နယ်မြောက်ဦးကမဲဆန္ဒနဲ့အမတ်တေပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းတာစိန်က VOA မြန်မာပိုင်းကိုပြောပါတယ
်။ကျွန်တော်တို့ကပြည်သူတွေရဲ့တောင်းဆိုချက်အရပေါ့နော်။ဒီစစ်ဘေးကိုရရှိပေးဖို့အတွက်ပေါ့နော်။ကျွန်တော်တို့ကနှစ်ဖက်လုံးကိုတိုက်တွန်းတာပါ။ဒါတိုက်တွန်းတဲ့အဆိုကတော့ရခိုင်ပြည်နယ်အစိုးရမှပြင်ပြည်ထောင်စုအစိုးရကိုတိုက်တွန်းတဲ့အဆိုဖြစ်ပါတယ်။လွတ်တော်ဥက္ကဋ္ဌပြီးတော့ဝန်ကြီးချုပ်ကိုအဲ့ဒီအဆိုနဲ့ပတ်သက်ပြီးတော့လွတ်တော်လုံနေလုံထုံးဥပဒေတွေနဲ့တွန်းမှာပေါ့နော်။ကျွန်တော်တို့တိုက်တွန်းတဲ့အဆိုကခုဖြစ်နေတဲ့ဒီကျွန်တော်တို့ရဟန်းကြီးနေတဲ့နေရာမှာဖြစ်နေတဲ့စစ်ပွဲတွေကိုနှစ်ဖက်လုံးကရက်ဆဲပြီးတော့ပေါ့နော်။ကျွန်တော်တို့စပွဲဝိုင်းမှာထိုင်ပြီးတော့ဆွေးနွေးကြပါ။နိုင်ငံရေးကိစ္စကိုနိုင်ငံရေးနည်းနဲ့ဖြေရှင်းကြပါ။ဒီလိုမျိုးတိုက်ပွဲတွေနဲ့အပြစ်ထုတ်ကြပါနဲ့ပြည်သူတွေထိခိုက်နိုင်လာတယ်။ဒါကြောင့်အထူးခိုက်အကြဆုံးမရှိရအောင်ပေါ့နော်။ဒီသပွေးဝိုင်းနိုင်ငံရေးထိုင်ပြီးတော့ပေါ်ကြပါဆိုတဲ့သဘောပါပဲ။
ရခိုင်ပြည်နယ်တွင်းမှာတော့မြန်မာဆိုရစစ်တပ်ဘက်ကဝီဟင်ကရောမြေပြင်ကပါစစ်တပ်အင်အားအပြည့်သုံးပြီးတော့ရခိုင်လက်နက်ကင်တပ် AA ကိုခြေမုံနေသလိုရခိုင်လက်နက်ကင်တပ်ဘက်ကလည်းအပြင်းထန်ပြန်လည်တိုက်ခိုက်နေတဲ့အတွက်စစ်ရေးပဋိပက္ခတွေကပြင်းထန်လာနေတာပါ။ဒီလိုအခြေအနေမှာတော့ပြည်သူကိုအထိနာစေတာမို့ဒီလိုမျိုးအမြင့်ပြုတ်ခြေမုံရေးလမ်းစဉ်ကိုမကျင့်သုံးဘဲနိုင်ငံရေးအရာတွေ့ဆုံဆွေးနွေးစကားပြောကြပါလို့ရခိုင်ပြည်နယ်မြေပုံမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကတိုက်တွန်းပါတယ
်။အဓိကအစိုးရကလည်းအများကြီးတိုက်တွန်းနေတယ်။ဒါအဖွဲ့အစည်းနဲ့လည်းကျွန်တော်တို့ငင်းချမ်းရေးတစ်ခုတိစောက်ဖို့မှာတရားတရားဟာလားအပေးယူမျက်မျက်တတ်တယ်ဒီငင်းချမ်းလုံငန်းစင်မှာပါဝင်ခွင့်ရေးရှင်နေမဟုတ်ရင်ဒါတရားတရားအရှင်မုံးမယ်ဆိုတော့တော်တော်ကိုဟိုဖြစ်နိုင်ရင်တောင်းမှာပေါ့တော်တော်ကိုပြည်သူရဲ့အထင်လာလိမ့်မယ်ကျွန်တော်ဒီငင်းချမ်းရေးအဖွဲ့အစည်းအများကြီးရှိတယ်အဲ့ဒီချက်မှာမှနော်ကျွန်တော်အေးဟိုပါဝင်ခွင့်မပြုဘူးဆိုတဲ့ပုံစံမျိုးတော့ကျွန်တော်မဖြစ်စေချင်ဘူးဒါဆိုတော့ဒါဖက်ဒရယ်ကိုတွားတဲ့အခါမှာအကုန်လုံးမူဝါဒတိုင်းတော်တောင်းဆိုရှာအတူတူပဲတော့တစ်ဖက်ပူလာလို့တစ်ဖက်ပူပေးရတာမျိုးလည်းမဟုတ်ဘူး။ဟောဘာဖြစ်လို့ကျွန်တော်တို့ဒါငင်းချဲလမ်းကြောင်းတဲကိုအေးကိုမဆွဲသွင်းနိုင်ရတာလဲ။ပြည်သူကိုယ်စားပြောင်းနေဖြစ်နေတာကအေးကိုရောတခြားလက်နက်ကိုင်အဖွဲ့အစည်းတွေဆိုငင်းချဲလမ်းကြောင်းပေါ်ကိုအစွဲဖိတ်ကိုစေရှင်နေရောက်စေရှင်နေပေါ့နော်။ကျွန်တော်အပေးမျက်မျက်တတာနဲ့အဲဒီအဖွဲ့အဲတက်မတော်နဲ့အဲတိုင်းတော်လက်နက်ကိုင်အဖွဲ့ကြီးရှားမှာဟာလာနားလည်မှုတခေါ်တာကြီးကြီးနဲ့တယောက်တယောက်ခွင့်လွတ်ပြီးတော့အလုပ်လုပ်မယ်ဆိုရင်တော့ကျွန်တော်တို့ဒါအကောင်းဆုံးတော့ကျွန်တော်တို့မျှော်လင့်ရှိပါလို့ကျွန်တော်ပြောချင်ပါတယ်နော
်နေထိုင်စားသောက်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာကူညီကယ်ဆယ်ရေးအရေးပေါ်လိုအပ်နေတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကိုကူညီကယ်ဆယ်ထောက်ပံ့ပေးနိုင်မှုအတွက်ပြည်내အစိုးရကိုတိုက်တွန်းတဲ့အဆိုကိုရခိုင်ပြည်내လွှတ်တော်မှထပ်ပြီးတော့တင်သွင်းမှုရှိတယ်လို့လည်းရခိုင်ပြည်내လွှတ်တော်ကိုယ်စားလှယ်ဦးထွန်းတာစိန်ကပြောပါတယ
်အစိုးရအနေနဲ့ကြတော့ကျွန်တော်လွှတ်တော်မှအတည်ပြုထားတာဒီကူညီကယ်ဆယ်ရေးနဲ့ပတ်သက်ပြီးအရေးပေါ်အခြေအနေနဲ့ပတ်သက်ပြီးဘာဝပေးတာမေတီပီစစ်ဒေတာမေတီပီအဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လွှတ်တော်မှာအတည်ပြုရတာ3ဘီလီယံလောက်ရှိပါအစိုးရကလည်းပဲကိုယ်ညီတာကတော့တစ်ကြိမ်ပဲရှိပါတယ်ညီချင်းမှာဒါနဲ့တော့မဖြစ်နိုင်ဘူးဒါကြောင့်ဒီထက်ပုံမော်ပြီးခန်းကြီးနဲ့အစိုးရကလည်းကိုယ်ညီပေးဖို့တိုက်တွန်းတဲ့အဆိုတစ်ခုကိုလည်းပဲကျွန်တော်တို့ဒုတိယကခန်းကြီးနဲ့လွှတ်တော်နော်မပေါ်မှာအစည်းအဝေးမှာ
ဒီကုကလေးကမှရခိုင်ပြည်နယ်ထဲမှာဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်ပြစ်ပခါတွေဖြစ်နေတာကြောင့်ဒေသတွေမတည်ငြိမ်မှုတွေဖြစ်နေချိန်မှာပဲအခုလိုတိုင်းရင်းသားလက်နက်ကိုင်တပ်နဲ့မြန်မာစစ်တပ်တို့ကြားရင်ဆိုင်တိုက်ပွဲတွေဖြစ်ပွားနေတာကြောင့်ပြည်နယ်တွင်းကရခိုင်ပြည်သူတွေပို့ပြီးတော့အတိဒုက္ခရောက်ရုံသာမကလက်နက်ကိုင်တပ်ဖွဲ့နဲ့ပတ်သက်ဆက်နွယ်မှုရှိတဲ့ဆိုပြီးဖမ်းဆီးအရေးယူမှုတွေရှိလာနေတဲ့အတွက်နေမြေတည်ငြိမ်ရေးနဲ့ဒေသတွင်းတရားဥပဒေစိုးမိုးမှုကင်းမဲ့လာတဲ့အနေအထားဖြစ်နေတယ်လို့လည်းဒေသခံတွေနဲ့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင်